ကဲတင်ခြင်းရရှိကြောင်းကိုယ်တိုင်သိနိုင်မှာသလား?ချစ်ခြင်းမေတ္တာစမ်းသပ်ခြင်းအကြောင်းကိုကျွန်တော်ဆက်လက်ပြီးတော့ဝင်ငှတော့မှာဖြစ်ပါတယ်။ယေရှုခရစ်တော်ကိုယုံကြည်သောသူတိုင်းကယ်တင်ခြင်းရရှိကြောင်းကိုယ်တိုင်သိရှိဖို့ဘုရားသခင်အလိုတော်ရှိပါတယ်။အလိုတော်ရှိသောကြောင့်လဲယောဟန်ဩဝါဒစာပထမဆုံးမှာကယ်တင်ခြင်းနဲ့ပတ်သက်ပြီးသိဆိုတဲ့စကားလုံးကို39ကြိမ်တိုင်းသုံးထားပါတယ်။သိဆိုတဲ့စကားလုံးရဲ့အတိတ်ဘယ်မှာစိတ်နှလုံးထဲမှာရှင်းရှင်းလင်းလင်းသိရှိခြင်းကိုဆိုလိုပါတယ်။ယောဟန်ဩဝါဒစာပထမဆုံးဟာယုံကြည်သူတို့အတွက်ရေးထားတာဖြစ်ပါတယ်။အခိုင်းပောင်း၅ခန်းပဲရှိပြီးစာမျက်နှာအားဖြင့်၅မျက်နှာလောက်ပဲရှိပါတယ်။အဲ့ဒါလောက်နည်းတဲ့ဩဝါဒစာမှာကယ်တင်ခြင်းနဲ့ဆိုင်တဲ့သိဆိုတဲ့စကားလုံးကို39ကြိမ်တိုင်းသုံးထားတာကိုကြည့်ခြင်းဖြင့်ယခုဘဝကလေးကကယ်တင်ခြင်းရရှိကြောင်းကျွန်တော်တို့ကိုယ်တိုင်သိရှိဖို့ဘုရားသခင်အလိုတော်ရှိတယ်ဆိုတာထင်ရှားနေပါတယ်ခရိယန်လူကိုယ့်ကိုယ်ကိုပြောတဲ့သူအတော်များများကကယ်တင်ခြင်းရရှိကြောင်းအခုဘလို့သိနိုင်မှာလဲသိပြီးမှသိရမှာဘို့လို့ပြောဆိုတတ်ကြပါတယ်ဒါဆိုရင်ခမည်းသိပေးတဲ့နောက်တင့်ကိုဘုရားသခင်ကယ်တင်မှန်ထင်သလားလို့မေးပြန်ရင်ဒါကတော့ဖယားခင်တနာရင်ကဲမှာဗောလို့ပြောတတ်ကြပြန်ပါတယ်ကဲတင်ခြင်းဆိုတာသိပြီးမှသိရမယ့်ကိစ္စမဟုတ်ဘူးမသိခင်သိရမယ့်ကိစ္စဖြစ်ပါတယ်ယခုသိရမယ့်ကိစ္စသိနိုင်တဲ့အရာဖြစ်တဲ့အကြောင်းတိရောအခိုင်းငါအငယ်73မှာအခုလိုအတိအလင်းပြောထားပါတယ်ဖယားသခင်ဤတားတော်ကိုယုံကြည်သောသူတို့သည်ထာဝရအသက်ကိုကိုတိုင်ရသည်ဟုသိစေခြင်းဟာဤအရာများကိုတင်တို့အားငါရေး၍ပေးလိုက်၏လို့ယောဟန်ကတန်ရှင်းသောဝိညာဉ်တော်ဖခင်ရဲ့တွင်တင်ပြတာတော်မူတဲ့အတိုင်းကျွန်တော်တို့အတွက်ရေးထားပါတယ်။ထာဝရအသက်ဆိုတာကယ်တင်ခြင်းရရှိတာကိုပြောနေတာဖြစ်ပါတယ်။ဖခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖခင်သားတော်ယေရှုခရစ်တော်ကိုယုံကြည်သောသူတို့ဟာထာဝရအသက်ကိုရရှိတဲ့အကြောင်းသိပြီးမှပဲသိရမယ်လို့ပြောထားသလား။အဲ့ဒါလို့မပြောပါဘူး။ထာဝရအသက်ကိုယခုဘဝမှာကလေးကကိုတိုင်ရရှိသည်ဟုသိစေခြင်းဟာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏လို့အာတိအလင်းပြောထားပါတယ်။ကိုခန္ဓာနဲ့အသက်ရှင်နေတဲ့ယခုဘဝမှာကိုတိုင်သိရတာကိုပြောနေတာဖြစ်ပါတယ်။ယုံကြည်သူတိုင်းထာဝရဘုရားရဲ့ကျေးဇူးတော်ကြောင့်ထာဝရအသက်တည်းဟုသောကယ်တင်ခြင်းရရှိကြောင်းယခုဘဝကလေးကသိရသောအခွင့်ရှိုံသာမကကောင်းကင်နိုင်ငံမှာကျွန်တော်တို့ခံစားရမယ့်ဝမ်းမြောက်ခြင်းကိုယခုဘဝကလေးကလက်တွေ့မီးဆမ်းမှုရန်ဘုရားသခင်အခွင့်ပေးတော်မူပါတယ်။အဲ့ဒီအခွင့်တို့ကိုဘုရားသခင်ကယုံကြည်သူတိုင်းကိုပေးထားတော်မူပါတယ်။ယောဟန်ဩဝါဒစာပထမဆုံးမှာကယ်တင်ခြင်းရရှိကြောင်းကိုယ်တိုင်သိနိုင်တဲ့နည်းလမ်းလေးမျိုးကိုဖော်ပြထားပါတယ်။အဲ့ဒီလေးမျိုးတည်းကတစ်ခုကိုအရင်အပတ်တုန်းကကျွန်တော်ဝင်ခဲ့ပါတယ်။ဝင်ခဲ့တဲ့အကြောင်းအရာကတော့ကယ်တင်ခြင်းရရှိတဲ့သူဟာဖယားသခင်ပြည့်ညတ်တော်တို့ကိုစောင့်ရှောက်တယ်ဆိုတဲ့ပြည့်ညတ်တော်နာခံမှုစမ်းသပ်ခြင်းဖြစ်ပါတယ်ဖယားသခင်ပြည့်ညတ်တော်တို့ဆိုတာခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုပြောနေတာဖြစ်ပါတယ်ဥပမာမဿဲအခန်း28အငယ်19ကနေပြီးတော့20ကျားမှာဖော်ပြထားတဲ့ခရစ်တော်ရဲ့မဟာစေခိုင်းချက်ကိုကျွန်တော်တို့ကြည့်မယ်ဆိုရင်သင်တို့တွား၍လူမျိုးတကာတို့ကိုငါတပည့်ဖြစ်စေလျက်ခမဲတော်တားတော်တန့်ရှင်းသောဝိညာဉ်တော်ဤနာမ၌ဗတ္တဇံကိုပေးကြလော့ငါသည်သင်တို့အားပေးသမျှသောပြည့်ညတ်တော်တို့ကိုစောင့်ရှောက်စေခြင်းဟာဆုံးမဩဝါဒပေးကြလော့နောက်ယောဟန်အခိုင်း15အငယ်12မှာယေရှုကငါပြည့်ညတ်ဟုမူကားငါသည်သင်တို့ကိုချစ်သည်နည်းတူသင်တို့သည်အချင်းချင်းချစ်ကြလော့လို့အတိအလင်းမိန့်တော်မူပါれကယ်တင်ခြင်းရရှိသောသူဟာခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုစောင့်ရှောက်မှာဖြစ်တယ်။ခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုစောင့်ရှောက်ရင်အချင်းချင်းချစ်ကြလို့ဆိုတဲ့ယေရှုခရစ်တော်ရဲ့ပြည့်ညတ်တော်ကိုလည်းနာခံမှာဖြစ်တယ်။အခုချစ်ခြင်းမေတ္တာစမ်းသပ်ခြင်းအကြောင်းကိုလေ့လာကြပါစို့။ကယ်တင်ခြင်းရရှိသောသူနောက်တနည်းပြောရရင်စစ်မှန်သောယုံကြည်သူဟာယုံကြည်သူညီအကိုချင်းတို့ကိုချစ်၏လို့တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။ဒါကြောင့်ကယ်တင်ခြင်းရရှိသူဟုတ်မဟုတ်ယုံကြည်သူညီအကိုချင်းတို့ကိုချစ်သလားဆိုရက်ချစ်ချင်းမေတ္တာစမ်းသပ်ခြင်းနဲ့ကိုယ့်ကိုယ်ကိုစမ်းသပ်ကြည့်ရအောင် တိယောအခိုင်၃အငယ်၁၄ကနေပြတော့၁၆ကြားမှာအခုလိုဖော်ပြထားပါတယ်ငါတို့သည်ညီအကိုချင်းတို့ကိုချစ်တော်ကြောင့်တေချင်းမှအသက်ရှင်ချင်းတို့ကိုကိုမြောက်သည်ကိုကိုတိရကြ၏မိမိညီအကိုကိုမချစ်တော်သူသည်တေချင်း၌တည်မိမိညီအကိုကိုမုန်းတော်သူမိသည်ကလူအသက်ကိုတတ်တော်သူဖြစ်၏လူအသက်ကိုတတ်တော်သူတစုံတယောက်၌မြထာဝရအသက်မတည်သည်ကိုသင်တို့သိကြ၏ခရစ်တော်သည်ငါတို့အဖို့အလို့ငါအသက်ကိုစွန့်တော်မူသည့်အရာကိုငါတို့သည်ထောက်၍မေတ္တာတော်ကိုသိရကြပြီငါတို့သည်လည်းညီအကိုချင်းတို့အဖို့အလို့ငါအသက်စွန့်ရကြ၏လို့အတိအလင်းဖော်ပြထားပါတယ်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာငါတို့သည်ညီအကိုချင်းတို့ကိုချစ်သောကြောင့်သေခြင်းမှအသက်ရှင်ခြင်းတို့ကိုကိုးမြောက်သည်ကိုကိုသိရကြ၏လို့ပြောထားပါတယ်တေချင်းမှအသက်ရှင်ခြင်းတို့ကိုကိုမြောက်တေကိုကိုသိရကြ၏ဆိုတာကဲတင်ခြင်းရရှိကြောင်းကိုတိုင်သိရတာကိုပြောနေခြင်းဖြစ်ပါတယ်ကဲတင်ခြင်းရရှိကြောင်းကိုတိုင်ဘလို့သိရတယ်လဲဆိုရင်သင်ရဲ့ယခုလက်ရှိအသက်တာကိုစမ်းစစ်ကြည့်ရမှာဖြစ်ပါတယ်သင်ဟာကဲတင်ခြင်းရရှိသူမှရင်ယုံကြည်သူညီအကိုချင်းတို့ကိုချစ်မှဖြစ်တယ်လို့တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်ယုံကြည်သူတိုင်းဟာချစ်စရာကောင်းတဲ့သူတွေကြီးပဲမဟုတ်ဘူးဆိုတာကိုတော့ကျွန်တော်တို့အားလုံးသိကြမှာပါချစ်စရာမကောင်းတဲ့သူချစ်ဖို့မထိုက်တန်တဲ့သူတွေကိုဘာကြောင့်ကျွန်တော်တို့ချစ်ရမှာလဲယေရှုခရစ်တော်ကအချင်းချင်းချစ်ရမယ်လို့မိန့်တော်မူသောကြောင့်ဖြစ်ပါတယ်ယုံကြည်သူညီအကိုချင်းတို့ကိုချစ်တတ်သောသူဟာဖခင်သခင်ဖြစ်ဖွားစေတော်မူသောသူဖခင်သခင်ကိုသိသောသူနောက်တနည်းပြောရရင်ကဲတင်ခြင်းရရှိသောသူဖြစ်ကြောင်းတမန်ကျမ်းစာတော်မြတ်မှာအတိအလင်းပြောထားပါတယ်ယုံကြည်သူညီအကိုချင်းတို့ကိုချစ်တော်ချစ်ချင်းဆိုတာယုံကြည်သူတို့မှာသာရှိတယ်မယုံကြည်သူတို့မှာမရှိဘူးမရှိတဲ့အကြောင်းရင်းကတော့ဖခင်သခင်ကိုမသိလို့ဖြစ်တဲ့အကြောင်းတိယောအခိုင်းလေးအငယ်9ကနေ8ကြားမှာအခုလိုဖော်ပြထားပါတယ်ချစ်သူတို့ငါတို့သည်အချင်းချင်းချစ်ကြကုန်ဟန်အကြောင်းမူကားချစ်ချင်းမြတ်တာသည်ဖရာသခင်နှင့်ဆက်ဆိုင်၏ချစ်တတ်သောသူမည်သည်ကဖရာသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏ဖရာသခင်ကိုသိသောသူလည်းဖြစ်၏ချစ်ချင်းမရှိသောသူသည်ဖရာသခင်ကိုမသိအကြောင်းမူကားဖရာသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏လို့အတိအလင်းဖော်ပြထားပါသည်ဖရာသခင်ဟာချစ်ချင်းမြတ်တာဖြစ်တော်မူသောကြောင့်ဖရာသခင်ဖြစ်ပွားစေတော်မူသောသူဖယားသခင်ကိုတည်တော်သူဟာဖယားသခင်ကိုချစ်မယ်ဖယားသခင်ကိုချစ်ရင်ဖယားသခင်ပြည့်ညတ်တော်တို့ကိုစောင့်ရှောက်မယ်ဖယားသခင်ပြည့်ညတ်တော်ကိုစောင့်ရှောက်ရင်ယုံကြည်သူညီအကိုချင်းတို့ကိုချစ်မယ်လို့တိယောအခိုင်း၅အငယ်၁နဲ့တိယောအခိုင်း၃အငယ်၂၃တို့မှာအခုလိုဖော်ပြထားပါတယ်ယေရှုသည်ခရစ်တော်ဖြစ်တော်မူသည်ကိုယုံကြည်သောသူမည်သည်ကဖယားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏အဘကိုချစ်တော်သူသည်တားကိုလည်းချစ်တတ်သည်နှင့်အညီငါတို့သည်ဖယားသခင်ကိုချစ်၍ပညာတော်တို့ကိုစောင့်ကြလျင်ဖယားသခင်ဤတားတို့ကိုချစ်သည်ကိုငါတို့သိရကြ၏တိယောအခိုင်း၃အငယ်23ဖယားသခင်ဤပညာတော်ဟုမူကားတားတော်ယေရှုခရစ်ကိုယုံကြည်ရမည်တားတော်ပညာတော်မူသည့်အတိုင်းအချင်းချင်းချစ်ရမည်ဟုသောပညာတော်ပေသည်လို့အတိအလင်းဖော်ပြထားပါသည်တစုံတယောက်သောသူကဖယားသခင်ကိုချစ်ပါတယ်ဆိုပြီးတော့ယုံကြည်သူညီအကိုချင်းတို့ကိုမချစ်ဘူးဆိုရင်အဲ့ဒီလူဟာမို့တာကိုတုံးတဲ့သူဖြစ်တယ်ဖယားသခင်ကိုအမှန်တကယ်ချစ်ရင်ယုံကြည်သူညီအကိုချင်းတို့ကိုချစ်မှာဖြစ်ကြောင်းတိယောအခိုင်းလေးအငယ်20ကနေပြတော့21ကြားမှာအခုလိုပြောထားပါတယ်တစုံတယောက်သောသူကငါသည်ဖယားသခင်ကိုချစ်၏ဟုဆိုလျက်ပင်မိမိညီအကိုကိုမုန်းလျင်ထိုသူသည်မို့တာကိုတုံးတော်သူဖြစ်၏မိမိမင်ရသောမိမိညီအကိုကိုမချစ်လျင်မမင်ရသေးသောဖခင်သခင်ကိုအဘယ်သို့ချစ်နိုင်မည်နည်းဖခင်သခင်ကိုချစ်တော်သူသည်မိမိညီအကိုကိုချစ်ရမည်ဟုသောပြည့်ညတ်တော်ကိုငါတို့သည်ခရစ်တော်ထံ၌ခံရကြပြီလို့တွေ့ရပါတယ်ယုံကြည်သူညီအကိုချင်းတို့ကိုချစ်တတ်ချစ်ချင်းမေတ္တာဆိုတာသူတစ်ပါးအကျိုးအတွက်ကိုကျိုးစွန့်အနစ်နာခံသောချစ်ချင်းမြတ်တာဖြစ်ကြောင်းတိယောအခိုင်း၃အငယ်၁၆ကနေပြတော့၁၈ကြားမှာအခုလိုပြောထားပါတယ်ခရစ်တော်သည်ငါတို့အဖို့အလို့ငှာ အသက်တော်ကိုစွန့်တော်မူသည့်အရာကိုငါတို့သည်ထောက်၍မေတ္တာတော်ကိုသိရကြပြီ။ငါတို့သည်လည်းညီအကိုချင်းတို့အဖို့အလိုငှာအသက်ကိုစွန့်ရကြ၏။အကျဉ်သူသည်လောကီစည်းစိမ်ဥစ္စာရှိလျက်ပင်မိမိညီအကိုဆင်းရဲခြင်းကိုမြင်၍တဏှာခြင်းကယုဏစိတ်ကိုချုပ်တီး၏။ထိုသူ၌ဖျားသခင်၏မေတ္တာသည်အဘယ်သို့တည်မီနည်း။ကဲတင်ခြင်းရရှိသောသူကခရစ်တော်၌ညီအကိုတော်ဆက်တဲ့ယုံကြည်သူတို့ရဲ့ဝိညာဉ်ပိုင်းဆိုင်ရာလိုအပ်ချက်နဲ့ခန္ဓာပိုင်းဆိုင်ရာလိုအပ်ချက်တွေကိုနေအမျိုးမျိုးနဲ့ကိုညီဖြစ်စေခြင်းနဲ့ဆန္ဒရှိပါတယ်။ဖခင်သခင်ဟာချစ်ချင်းမြတ်တာဖြစ်တော်မူတဲ့အတိုင်းဖခင်သခင်ဖြစ်ပွားစေတော်မူသောသူတို့ဟာအချင်းချင်းချစ်ရမှာဖြစ်ပါတယ်။ကယ်တင်ခြင်းရရှိသောဖခင်သခင်သားတို့ဟာချစ်ချင်းမြတ်တာဖြစ်တော်မူသောကောင်းကင်ဘုံအဘရဲ့သဘောတဘာဝကိုရောင်ပြန်ဟတ်တဲ့သူဖြစ်ရပါမယ်။ယေရှုကသင်တို့သည်အချင်းချင်းချစ်ကြလျင်လူအပေါင်းတို့သည်ထိုမြတ်တာကိုထောက်၍သင်တို့သည်ငါဤတပည့်ဖြစ်သည်ကိုသိရကြလိမ့်မည်ဟုမိန့်တော်မူ၏လို့ယောဟန်အခိုင်း73အငယ်35မှာကျွန်တော်တို့တွေ့ရပါတယ်။ယုံကြည်သူညီအကိုချင်းတို့ကိုချစ်ချင်းဆိုတာကယ်တင်ခြင်းရရှိတဲ့သူတို့ရဲ့အသက်တာမှာတွေ့ရမယ့်ဇယိုက်လက္ခဏာဖြစ်ပါတယ်။ကယ်တင်ခြင်းရရှိတဲ့သူဟုတ်မဟုတ်ကိုကိုကိုစမ်းစစ်ကြည့်ပါဖယားသခင်ဖြစ်ပွားစေတော်မူသောသူဖယားသခင်ကိုတည်တော်သူမှရင်ယုံကြည်သူညီအကိုချင်းတို့ကိုချစ်မှာဖြစ်တယ်။တချိန်ကယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံပေမဲ့ကယ်တင်ခြင်းစိတ်ချမှုမှာစိတ်ရှုပ်ထွေးနေတဲ့အဖွားအုပ်တစ်ယောက်ရှိခဲ့ပါတယ်။ဒီနေ့တော့အဲ့ဒီအဖွားအုပ်ဟာသင်းအုပ်ဆရာစီကိုတွားပြီးသူ့ရဲ့အခြေအနေကိုပြောပြပါတယ်။သင်းအုပ်ဆရာကကဲတင်ခြင်းစိတ်ချမှုနဲ့ဆိုင်တဲ့ကျမ်းပိုင်တွေကိုဖတ်ခိုင်းပြီးတဲ့နောက်ဥပမာကိုပြောပြလိုက်ပါတယ်။တကယ်လို့အိမ်တိုင်မှာအရက်တောက်ပြီးတော့လောကီသချင်းတွေကိုတေဆူအော်ဟစ်နေကြတဲ့လူတစုနဲ့အဲ့ဒီအိမ်ရဲ့အိမ်နေခြင်းနောက်တိုင်မှာတော့ဓမ္မသချင်းတွေကိုတေဆူပြီးဖယားသခင်ကဲတင်ခြင်းအကြောင်းကိုတတ်သိခံနေကြတဲ့လူတစုတို့ကိုတွေ့ခဲ့မယ်ဆိုရင်ဘယ်အုပ်စုကသင်ကိုပို့ပြီးတော့ဆွဲဆောင်မှာလဲလို့သင်းအုပ်ဆရာကအဖွားအိုကိုမေးလိုက်ပါတယ်။အဖွားအိုကခက်မြန်မြန်ပဲ"အိုး၊ယုံကြည်သူလူစုပေါ်"လို့ခက်မြန်မြန်ဖြေလိုက်ပါတယ်။အဲ့ဒီတော့သင်းအုပ်ဆရာကတစ်ယောအခိုင်းသုံးအငယ်၁၄ကိုဖွင့်ပြပြီးအဲ့ဒီအဖွားအိုကိုဖတ်ခိုင်းလိုက်ပါတယ်။ငါတို့သည်ညီအကိုချင်းတို့ကိုချစ်သောကြောင့်သေခြင်းမှအသက်ရှင်ခြင်းတို့ကိုကိုးမြောက်သည်ကိုကိုသိရကြ၏။အဖွားအိုကအဲ့ဒီကျမ်းပိုက်ကိုဖတ်ပြီးတဲ့နောက်ဝမ်းမြောက်တဲ့အပြုံးလေးနဲ့သူဟာကယ်တင်ခြင်းရရှိတဲ့သူဖြစ်ကြောင်းကိုယ်တိုင်သိလိုက်ရပါတယ်။ကယ်တင်ခြင်းရရှိကြောင်းကျွန်တော်တို့ကိုယ်တိုင်သိနိုင်တဲ့နည်းလမ်းတစ်ခုကတော့ယုံကြည်သူညီအကိုချင်းတို့ကိုချစ်သလားဆိုတဲ့ကိုယ့်ကိုယ်ကိုစမ်းစစ်ခြင်းပြင်ဖြစ်ပါတယ်။ချစ်စရာကောင်းလို့ချစ်တာမဟုတ်ဘဲခရစ်တော်ကိုချစ်သောကြောင့်ပြည့်ညတ်တော်ကိုနာခံသောအဖြစ်ယုံကြည်သူညီအကိုချင်းတို့ကိုချစ်ပါသလား။ချစ်ရင်သင်ဟာကယ်တင်ခြင်းရရှိသူအမှန်ပင်ဖြစ်ပါတယ်။နာစင်တဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။